ရခိုင်ပြည်နယ်မြောက်ဦးမြို့မှာပြီးခဲ့တဲ့ရက်ပိုင်းကဖြစ်ခဲ့တဲ့အရေးခဲမှာလူအုပ်ကခရိုင်အုပ်ချုပ်ရေးမှူးရုံးကိုဝိုင်းဝန်းဖျက်ဆီးအကြမ်းဖက်လို့ရဲတပ်ဖွဲ့ကလုံထုံလုံနီးအတိုင်းဆောင်ရွက်ခဲ့တယ်လို့အစိုးရကထုတ်ပြန်ခဲ့သလိုတနက်လူတဲ့အတွက်ကြောင့်မိုးပေါ်ထောင်ပြီးပြစ်ခတ်လူစုခွဲခဲ့ရတယ်လို့ပြည်နယ်အစိုးရအတွင်းမှကပြောပါတယ်။အဲဒီလိုပြောတာတွေကအစိုးရဘက်ကလုံးကြံပြောဆိုတာဖြစ်ပြီးသူတို့အနေနဲ့တနက်တန်ကြားကြတဲ့ကထွက်ပြေးကြသလိုရဲတပ်ဖွဲ့ဝင်တွေကလူအုပ်ကိုနောက်ကနေပြစ်ခတ်တဲ့အတွက်ကြောင့်တနက်တန်ရတွေရပြီးတေဆုံးရသလိုဒဏ်ရာတွေရကြရလို့ပြောပြပါတယ်။ဒါနဲ့ပတ်သက်လို့မြောက်ဦးဆေးရုံမှာဆေးကုသနေရတဲ့အသက်32နှစ်အရွယ်ဦးတန်းကအခုလိုပြောပြပါတယ
်။မိုးဘော်ကသလုံးထောက်ပြေးတယ်။မိုးဘော်ကသလုံးထောက်ပြေးကျွန်တော်တို့လူစုအကုန်လုံးနောက်ဆုတ်ကြတယ်။နောက်ဆုတ်ပြီးသူတို့နောက်ကနေပြီးလှမ်းပြေးတယ်ကျွန်တော်တို့။အိမ်မှာဘုံတန်းရရကြတာ။ကျွန်တော်တို့ပထမကျွန်တော်တို့ထီရလုံးကသလုံးထောက်တာနဲ့ဒီလေအများကြီးဖတ်တယ်ခင်ဗျ။တစ်ခါပြေးတာနဲ့လေအိမ်မှာခေးပြားလေးတွေအဲ့လိုအစားတွေပဲဝင်တယ်ကျွန်တော်ခြေတလုံးပေါ်မှာလေးချက်ကျွန်တော်ခြေထောက်မှာလည်းကြီးပြားလေးတွေအဲ့ဒီအစားလေးတွေရတယ်ကျွန်တော်ကဒဏ်ရာရပြီးကျွန်တော်ကိုလူစုတွေကနေပြီးဆွေးပြီးဆေးရုံကိုခေါ်တာတယ
်ဦးတန်းဟာလယ်လုံသားတူဖြစ်ပြီးအဲ့ဒီနေ့ညနေကရခိုင်နိုင်ငံတော်ကြာဆုံးချင်းဟောပြောပွဲရှိတယ်ဆိုလို့နားထောင်ဖို့သွားရကနေဟောပြောပွဲပိတ်ပင်ခံရလို့ဆန္ဒပြကြတဲ့လူအုပ်နဲ့အတူလိုက်သွားခဲ့တာလို့ပြောပါတယ်မြောက်ဦးဆေးရုံမှာဒဏ်ရာကုသနေရတဲ့နောက်တစ်ယောက်ဖြစ်တဲ့ကိုကျော်ခိုင်ဝင်းကလည်းရဲတွေကတနက်နဲ့အချက်၄၅60ပြစ်တယ်လို့သူ့အတွေ့အကြုံကိုအခုလိုပြောပြပါတယ
်ဒီလေမ60လောက်ရှိမှတင်တယ်ချက်မလို့များတယ်လေမ60လောက်ရှိတယ်မြေကြီးကပြပြင်းမြေကြီးကကျေတယ်ဖျက်လို့တော့တယ်ပြီးရင်လူကိုလည်းဒဲပိုက်တာလည်းရှိတယ်သူက600လောက်ဖြစ်တယ်အဲ့မှာအပေါ်ကလည်းဖြစ်တယ်လူဒီရန်တွေရောဥကောက်တွေမှန်လို့သူကဖြစ်တယ်အဲ့လိုဖြစ်နေတာဘလို့ကလေးတွေအဲ့မှာကျေမြန်တော့အဲ့မှာကျွန်တော်တွက်ကားတော့ကောက်တော့လူကဖြစ်တယ်ကောင်းမပေးဘူးသူကကျွန်တော်လည်းသူ့ကိုတော့ပြီးကျေတာပါကျွန်တော်ထီတော့ကျွန်တော်လည်းကြောက်လို့ပြေးလာတယ်သူတို့တနေ့ဘယ်လိုလူမလဲကျွန်တော်ကားထဲမှာဒုံးလို့မပါဘူးဘယ်လိုသူ့ကိုရိုက်မလဲခလေးတွေကိုပြေလို့နောက်ကလာလို့ပြေလို့အဲ့မှာသူ့ကိုကင်းနေကျွန်တော်တင်လာတော့မှန်တော့တယ
်အဲ့ညာကဖြစ်ရမှာလူငယ်9ယောက်သေဆုံးသွားပါတယ်သေဆုံးသွားတဲ့လူငယ်တွေကတော့မောင်တန်းမောင်အသက်16နှစ်ကိုညင်ကြီးကျော်ခေါ်ညီပုကိုနိုင်စန်းချေကိုကျော်နိုင်ဝင်းမောင်ကျော်သိန်းစုအသက်15နှစ်မောင်မင်းကျော်တန်းအသက်16နှစ်နဲ့မောင်အောင်နေလင်းတို့ဖြစ်ပါတယ်အဲ့ဒီတေဆုံးတဲ့သူတွေထဲမှာတနတ်ဒံယာနဲ့တေဆုံးတာမဟုတ်ပဲရိုက်နှက်ခံရတဲ့ဒံယာတွေကြောင့်တေဆုံးသူတွေလည်းပါနေပါတယ်။အဲ့ဒီလူငယ်ကတော့အသက်15နှစ်အရွယ်မောင်ကျော်သိန်းစိုးပါ။ဒါနဲ့ပတ်သက်လို့သူ့အမမအိဖြူကအခုလိုပြောပြပါတယ
်။တနတ်ဒံယာလုံးဝမရှိဘူး။ဒါဒံယာနဲ့နေပြီးရင်မာကျော်တဲ့တခုခုနဲ့ထူထားရတာတွေပဲ။အဲ့ဒီအနောက်ကမြန်တော့တနတ်ဒံယာမဟုတ်ဘူးဆိုတာတိတိတားလေး
။အခုဆိုရင်တနတ်ဒံယာကြောင့်မြောက်ဦးစေယုံမှာ၄ယောက်တက်နေရပြီ။သူတို့ကတော့အသက်အန္တရာယ်ဆိုရင်စရာမရှိတော့ဘူးလို့သိရပါတယ်။စစ်တွေဆေးရုံမှာတော့ရှစ်ယောက်တက်နေရပြီ။သူတို့ကတော့ခွဲစိတ်ကုသခံနေရတယ်လို့ပြောကြပါတယ်။တေဆုံးတဲ့လူငယ်9ယောက်ကိုပြည်내အစိုးရကတယောက်ကို5သိန်းစီပေးအပ်လိုက်တယ်လို့သတင်းတွေမှာဖော်ပြထားပါတယ်။အဲ့ဒီငွေကိုအစိုးရကပေးတာလို့ပုံမွင့်လင်းလင်းမပြောဘဲလူငယ်9ယောက်ရဲ့အတုပချတဲ့နေ့မှာပဲရက်ွက်အုပ်ချုပ်ရေးမှုကလာပေးအပ်ပြီးသူတို့ကိုလည်းလက်မှတ်လဲထိုးခိုင်းတဲ့အတွက်ကြံရဲသူမိသားစုတွေကမကျေနပ်ကြဘူးလို့သိရပါတယ်။ဒါနဲ့ပတ်သက်လို့တေဆုံးသူမောင်တန်းမောင်ရဲ့အုတ်ထင်းသူဖြစ်တဲ့ဦးအောင်ဆန်းဦးကအခုလိုပြောပါတယ
်ကျွန်တော်တို့ဒီငွေ9သိန်းကိစ္စနဲ့ပတ်သက်ပြီးတော့သူတို့ပေးတဲ့ငွေကဘလို့အဖွဲ့အစည်းကပေးလဲဆိုတာသူတို့ကခိုင်မာတဲ့ထောက်ထားလည်းမရှိဘူးပြီးလို့ရှိရင်အဲ့ဒီငွေ9သိန်းကိုကျွန်တော်တို့ပေးလို့ပြီးရင်သူတို့ကလက်မထိုးခိုင်းပါတယ်အဲ့ဒီငွေ9သိန်းကဘသူစီကပေးတာလဲခြေထားတဲ့စာအိတ်ပေါ်မှာလဲဘာမှရေးလို့မရှိဘူးဘာမှခံယူလဲမရှိတဲ့အတွက်ကျွန်တော်တို့အေးရင်ဝင်ငါးသိန်းကိုအဲ့ချင်ပါလေ
တေဆုံးသူကိုညင်ကြီးကျော်ခေါ်ကိုညီပူရဲ့ဇနီးဒေါ်စောအေးကလည်းအခုလိုပြောပါတယ
်သူတို့တွေကငွေတွေကိုစာအိတ်မှာထည့်ပြီးကပြည်ပြဖွေးစကပါတယ်လို့မပါပါဘူးရုံးတစ်ခုမှာပိုက်ပိုက်ပနာပြိပိုင်စာမှလည်းမပါပါဘူ
းဒါကြောင့်အဲ့ဒီငွေတွေကိုဒီကနေ့ညနေမှာပဲပြန်ပေးလိုက်တယ်လို့တေဆုံးသူမောင်ကျော်သိန်းစိုးရဲ့အမမတ်အီဖြူကပြောပါတယ
်မနေ့ကကြိုပြီးတာနဲ့တခါလေးလာခေါ်တယ်လေလာခေါ်တော့မှမင်းဒီလာပူဝင်နေတဲ့အမှာလဲမဲထိုးခိုင်းတော့ဘယ်အလူလဲဆိုတာကိုလည်းမေးဖို့မရဘူးလေလဲမဲထိုးပြီးပတ်စံယူလာတယ်လေသူကနေပြီးအကွာကြက်ကြက်ဆိုင်သူကလည်းဒီလာပူနေတဲ့အမှာဘာမှရေးဆိုင်ဖို့မရတဲ့အချိန်မှာနေပြီးလှုပ်တာလေပတ်စံဝါးသိမ်းတဲ့နေပြီးလူအသက်ကိုလေးရမှာလားတမီးတို့ကလဲမဲထိုးလိုက်ပြီးအဲ့ဒါပါအဲ့ဒါတမီးတို့မှားတယ်ဆိုပေမဲ့ဒီမှာအပူဝင်နေတဲ့အမှာမှားမိမှာပဲလေသူတို့ကရှင်းပြမှာပေါ့ဒီအသက်ကဘယ်လောက်လူတယ်ဆိုတာကိုတခါလေးပြောရမှာလေအဲ့ဒါမဟုတ်ဘူးဘာမှမပြောဘူးတခါနဲ့ပြုံးပြုံးနဲ့လှုပ်ပြီးရင်တခါလေးတော့တယ်လေ မလိုက်တဲ့ဘက်နဲ့ပေးတော့တာမလိုက်တဲ့ဘက်နဲ့အကွာကျတဲ့စီစဉ်နေတာအဲ့ဒါသူများသားသမီးကိုလည်း55ဆင်းနဲ့ပေးလို့ရတယ်ဆိုတဲ့အကြောင်းကိုသူတို့ကနေပြီးနိုင်ငံတော်ကိုသိချက်နေတာခုသမီးတို့ပဲဆက်ငါပေးလိုက်ပြီပြီလားသမီးတို့ကိုလာပေးတဲ့ဥက္ကဋ္ဌကိုပေးတာမဟုတ်ဘူးလေအဲ့ဒီဥက္ကဋ္ဌနဲ့ပါလာတဲ့သမီးတို့ရောမဟုတ်ဘူးတခြားရောဥက္ကဋ္ဌရဲ့အဲ့မှာတွေ့လို့သမီးတို့ဝိုင်းပြီးရေကိုလို့ပေးလိုက်တယ်ပြန်ပေးလိုက်တဲ့အကြောင်းကိုလည်းသမီးတို့ဗီဒီယိုခိုင်ရှိတယ
်အဲ့ဒီငွေ5သိန်းကအစိုးရကပေးတာဟုတ်မှန်တဲ့အကြောင်းတောင်ယူပေးရခဲ့ရတဲ့ရက်ွက်အုပ်ချုပ်ရေးမှူးဦးအောင်သိန်းက RFA ကိုအတည်ပြုပြောဆိုသလိုမိသားစုဝင်တွေကငွေတွေပြန်ပေးတယ်ဆိုတဲ့အကြောင်းကိုလည်းသူသိတယ်ဆိုတဲ့အကြောင်းပြောပါတယ်။ဟုတ်ကဲ့ဦးအောင်သိန်းတည်တဲ့လူငယ်တွေကိုလေအစိုးရနေပြီးတော့ငွေ5သိန်းစီထောက်ပံ့ကြေးပေးတယ်ဆိုတဲ့သတင်းတွေကြားလို့လေအဲ့ဒါဟုတ်လားလို့
ဟုတ်ဟုတ်ပါတယ်မင်ပါလေ
ပြည်နယ်အစိုးရပေးတာလား
ပြည်နယ်အစိုးရကနေမလားထောက်ပံ့ကြေးပေးတာပ
ါဒဏ်ရာရတဲ့လူတွေကိုလည်း3သိန်းပေးမယ်လို့ကြားတယ်လေအဲ့ဒါရောပေးပြီလား
ပေးရသေးပါဘူးပြီးတော့ပေးပါမယ်အခုတော့ပြင်နေရတော့
ဒီဆုံးသွားတဲ့လူတွေရဲ့မိသားစုတွေကကြာတော့သူတို့ကအဲ့လိုလေသူတို့အစိုးရပေးတယ်လို့သူတို့ကမသိဘူးလေအဲ့ဒီ၅သိန်းကိုအဲ့ဒါကြောင့်နဲ့အခုသူတို့အဲ့ဒီ၅သိန်းကိုလက်မခံခြင်းလို့ဥအောင်သိန်းနဲ့အဲ့ဒီနေရာပါလာတဲ့တခြားရက်ွက်အုပ်ချုပ်ရေးမှုလို့ပြောတယ်အဲ့ဒီလူကိုလမ်းမှာတွေးလို့ဒီ9ယောက်လုံးကပြန်ပေးလိုက်ကြတယ်တဲ့အဲ့ဒီ၅သိန်းတွေဟိုတဲ
့ဟုတ်ပါတယ်သိပါတယ
်ဟုတ်ကဲ့ဟုတ်ကဲ့တည်ဆုံးသူ9ယောက်ရဲ့မိသားစုတွေကိုမောင်တော်မြို့လူမှုကွန်ရက်အဖွဲ့ကငွေ3သိန်းစီရခိုင်မျိုးသားပါတီက2ဦးကိုကြံ့ငွေ9000စီပြည်တော်စုကြန့်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီကတသိန်းစီနဲ့တခြားလူမျိုးရေးအဖွဲ့တွေကလည်းအ ਨੇ ချင်းပေးလှူကြတယ်လို့ပြောပါတယ်။အဲ့ဒီအဖွဲ့တွေကတော့ရှင်းရှင်းလင်းလင်းပေးရကူညီတဲ့အတွက်မိသားစုတွေကလက်ခံကြတယ်လို့ဆိုပါတယ်။ဒါပေမဲ့တည်ဆုံးသူမိသားစုတွေကိုအစိုးရတာဝန်ရှိသူတွေကအခုချိန်ထိလာရောက်တွေ့ဆုံအားပေးတာလည်းမရှိသေးဘူးလို့ပြောကြပါတယ်။ဒါကြောင့်ကြံ့ရင်သူမိသားစုတွေကရောတရားရသူတွေကပါဒီဖြစ်ရအတွက်တရားမျှတမှုလိုချင်ကြတယ်လို့ပြောကြပါတယ်ခင်ဗျာ။